2011ခုနှစ်တုန်းက Yahoo site ကိုဖောက်ထွင်းပြီးတန်ပေါင်းများနဲ့ချီတဲ့လူတွေရဲ့ကိုယ်ရေးအချက်လက်တွေကိုခိုးယူမှုနဲ့တန်တရားရှိသူရုရှားတရှိုး2ဦးနဲ့တန်တရားရှိသူနောက်ထပ်2ဦးကို American တရားရေးဌာနကဆွဲချက်တင်လိုက်ကြောင်းဗုဒ္ဓဘူးနေမှာကြေညာပါတယ်။ရုရှားထောက်လှမ်းရေး FSB ကအရာရှိ2ဦးအပါအဝင်လူပေါင်း4ဦးကိုဆွဲချက်တင်ခဲ့တယ်လို့လက်ထောက်ရှိနေတဲ့ Mary McCock ကပြောပါတယ်။နောက်2ဦးကတော့ရုရှားအရာရှိ2ဦး Yahoo ကိုဖောက်ထွင်းဝင်နိုင်ဖို့အတွက်အကူအညီပေးခဲ့သူကွန်ပျူတာဟက်ကာ2ဦးပါ။ရုရှားထောက်လှမ်းရေးအရာရှိ2ဦးဟာ Dmitry Dokuchavov နဲ့ Igor Sushin လို့ဖြစ်ပြီးသူတို့ဟာ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကကွန်ပျူတာတွေနဲ့ဖောက်ထွင်းဝင်ရောက်ခဲ့တယ်လို့လည်းသူမကပြောပါတယ်သူတို့ကဟက်ကာတွေကိုအကာအကွယ်ပေးညွှန်ကြားတယ်လို့အကူအညီပေးငွေပေးခိုင်းစေပြီးအချက်လက်တွေစုဆောင်းခဲ့တာလို့ဆိုပါတယ်ဖောက်ထွင်းတဲ့ဟက်ကာတွေဟာရုရှားနဲ့အမေရိကန်ပြည်ထောင်စုကအစိုးရအရာရှိကြီးတွေအပြင်သတင်းသမားတွေဗန်နာငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကဝန်ထမ်းတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ကွန်ပျူတာအကောင့်တွေကိုအဓိကပြစ်မှတ်ထားလှုပ်ဆောင်တာလို့လည်းပြောပါတယ်အခုလိုလှုပ်ဆောင်သူတွေတဲကတဦးဖြစ်တဲ့ Alexei Belin ဟာအခုတို့အလားတူဖောက်ထွင်းခိုးယူမှုတွေလုပ်တာမို့ American ပြည်ထောင်စုကနှစ်ကြိမ်တန်တန်တရားဆွဲဆိုခဲ့တယ်လို့သူကို FBI ထောက်လှမ်းရေးဌာနရဲ့အလို့ရှိဆုံး Cyber ရာဇဝတ်ကောင်စင်မှာထည့်သွင်းထားတာ၃နှစ်ကျော်နေပါပြီ။နောက် hacker တဦးဖြစ်တဲ့ Karen Habarov ကိုတော့အင်ကာနေမှာကနေဒါနိုင်ငံမှာဖမ်းဆီးရမိခဲ့တယ်လို့လည်း Miss McCock ကပြောပါတယ်။